မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီရွေးကောက်ပွဲနောက်ဆုံးကြိမ်ကျင်းပခဲ့တာဒီကနေ့မှ19နှစ်ရှိခဲ့ပါပြီ။ဒါကြောင့်ခေတ်ဆက်ဆက်ရွေးကောက်ပွဲတွေဘယ်လိုကြုံတွေ့ခဲ့ရသလဲ။1990ရွေးကောက်ပွဲရောဘယ်လိုရွေးကောက်ပွဲမျိုးလဲ။ရွေးကောက်ပွဲတစ်ခုဟာတိုင်းပြည်အတွက်ဘယ်လောက်အရေးကြီးသလဲ။မြန်မာပြည်သူတွေဟာဒီမိုကရေစီနဲ့ထိုက်တန်နေပါပြီလားဆိုတာတွေသိရအောင်။အမှုပညာရှင်ကြီးတွေဖြစ်တဲ့ကဗျာဆရာကြီးတကုံတရာ၊စာရေးဆရာဦးအောင်သိန်းနဲ့ကဗျာဆရာကြီးကိုလေးအင်းဝကုံကြီးတို့ကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်ပါတယ်။ပထမဦးဆုံးကဗျာဆရာကြီးတကုံတရာက1990ရွေးကောက်ပွဲမှာသူကြုံတွေ့ခဲ့ရတာတွေအခုလို့ပြောပြပါတယ
်ကျွန်တော်မိသားတော့ဗျာ1948ဖြစ်နေမယ်ဗျာလွတ်လပ်ရေးမရခင်ပေါ့လမ်းမတော်ကနေပြီးတော့ကောင်ဆန်းကရွေးခတ်တယ်အဲ့တော့ကျွန်တော်စနေလမှန်နေတော့မေးပြီးခဲ့ရတယ်အဲ့ဒါတော့မှတ်မိတယ်နောက်48ကျလွတ်လပ်ဦးရင်ပေါ့ဗျာလွတ်လပ်ရေးကြီးညာတယ်ပကင်းနုကဘုန်းကြီးဦးဖြစ်နေစတဲ့ဆောင်ရတယ်အဲ့ဒီကိတ္တမှာတော့ရွေးကောက်ပွဲလက်ခံရမှာနောက်ဆုံးကတော့1990ဘူဂျုံမှုကြီးပေါ့ဘူဆောမောင်လက်ထက်ကရွေးကောက်ပွဲလုပ်တယ်ရွေးကောက်ပွဲလုပ်တော့အဲ့ဒီရွေးကောက်ပွဲမဲထဲတဲ့နေ့ပဲဗျာကျွန်တော်မှတ်မိကြတော့သူကကားဝကမဲထဲဖို့သွားတာလားဖြစ်မှာဟုတ်တယ်တော့တည်းမေးတယ်မေးတော့ကျွန်တော်ရဲ့ရွေးကောက်ပွဲအနိုင်ရတဲ့အဖွဲ့အစည်းကိုပေါ့ဗျာကျွန်တော်အာဏာအမှားပဲအဲ့လိုပြောတာအဲ့ဒါလိုထင်ရှားရပဲဗျာအဲ့ဒါပြီးတော့1992လာအခုဘူဂျုံမှုကြီးအဲ့ရဘူဂျုံမှုကြီးမဟုတ်ဘူးဗျာဘူသားရွှေတက်တော့အဲ့ဒါကိုပြေသွားတော့မပြေဘူးဗျာယူကော့ပွဲတော့ယူကော့ပွဲပဲအဲ့တော့ဖော်ပြီးမှကျွန်တော်ရှိတာကိုရောပဲလို့တော့ကျွန်တော်မေးဟုတ်လိုက်ပို့တာကတက်တက်ကြီးခေါင်းပေါ်ဗျာအဲ့ဒါနောက်ဆုံးမဲထဲတာကအဲ့တော့မဲထဲတော့နိုင်ရတယ်ဗျာကျွန်တော်မှတ်မိလောက်တော့ NLD ပေါ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကမဲအများဆုံးရတာပဲဗျာအဲ့တော့မဲထဲတယ်ဆိုတာကတော့ဒီမိုကရေစီစနစ်မှာဒီအစိုးရကိုပြည်သူရဲ့ဆန္ဒနဲ့ရွေးချယ်တင်မြှောက်ရတာဒီမိုကရေစီစနစ်ကရည်ပါတဲ့အခန်းကဏ္ဍပဲ
စာရေးဆရာဦးအောင်သိန်းကလည်းသူကြုံခဲ့သမျှရွေးကောက်ပွဲတွေထဲမှာ1990ရွေးကောက်ပွဲဟာအသင်ရှင်းဆုံးဖြစ်ပါတယ်တဲ့
ရွေးကောက်ပွဲကျွန်တော်တက်တက်တာမှာကြုံခဲ့တဲ့ဥစ္စာမှာတော့ရွေးကောက်ပွဲမှာမဲခိုးတယ်ဆိုတာကြီးကြားဘူးတယ်နောက်ပြီးတော့ရွေးကောက်ပွဲမှာကလင်ကြီးချင်းလက်ပြဆိုတာကြားဘူးတယ်နောက်ပြီးတော့ဟိုရွေးကောက်ပွဲမှာပြင်းတဲ့ကိုပြန်ချတာပြီးတော့ကြားဘူးတယ်ဒါမှလို့ကျွန်တော်အဲ1990ရွေးကောက်ပွဲရဲ့မဲရည်ပြမှုတော့တန်ရှင်းလာတော့တခါမှကျွန်တော်တသက်မှမတွေ့ခဲ့ဘူးတာအမှန်ပဲ။ဘာလို့ဆိုလူအကုန်လုံးရဲ့ရှေ့မှာဝိုင်းပြီးကြည့်တဲ့ခြေထဲမှာမဲတွေကိုရေးရတာကိုအဲ့တော့အလုံးတန်ရှင်းတဲ့ရွေးကောက်ပွဲဒါအမှန်ပဲဒါကျွန်တော်တမိုင်းမှာဒီလောက်တန်ရှင်းတဲ့ရွေးကောက်ပွဲတော့တခါမှမတွေ့ဘူး။ဒီမိုကရေစီတိုင်းပြည်တကယ်မှန်လို့ရှင်တော့ဖြစ်ရွေးကောက်ပွဲမှာသိကြည့်တာပေါ့။ကျွန်တော်နားလည်တာကတော့ရွေးကောက်ပွဲကိုစနစ်ကဆုံးဖြတ်တယ်ဒါကပြန်ပြီးတော့ရွေးကောက်ပွဲရဲ့ရလမှာဘယ်လိုသဘောထားလဲဆိုတာကဒါစနစ်ကိုပြန်ဆုံးဖြတ်ထားပဲသူတို့ကပြန်လာဘူးဗျဒါကျွန်တော်နားလည်တော့ပြောတာပါဒီမိုကရေစီဆိုတဲ့စာကျင့်ကြတာဗျထိုက်တယ်ဆိုတာမရှိခဲ့ဘူးကျွန်တော်ပြောအင်္ဂါမှာလည်းတယောက်တယောက်လွတ်တော်ထဲမှာကိုထိုးလိုက်ပြေးလိုက်អော်လာဆဲလာတွေဖြစ်ခဲ့တာပဲအိန္ဒိယမှာလည်းအဲ့လိုဖြစ်ခဲ့တာပဲကျွန်တော်တို့စီမှာလည်းပဲအဲ့လိုပဲ definite effect ဒီလိုဖြစ်တာပေါ့ပြောရင်လည်းစီပါဒီမိုကရေစီဆိုတဲ့ဥစ္စာကျွန်တော်ပြောမယ်ဆိုတာဒီတိုင်းပြည်ရဲ့ပညာရေးမြင့်တင်မှုပေါ်မှာတည်တယ်တိုင်းပြည်ပညာရေးမြင့်လေဒီမိုကရေစီမြင့်လေပဲအဲ့ဒီလိုပညာရေးမြင့်လာမှဒီမိုကရေစီကိုသဘောထားကြီးနိုင်တာဒါပေမဲ့လို့ပဲညီသက်မှပေါက်တာညီမသက်ရင်အပင်မပေါက်ဘူးအဲ့တော့ဒီမိုကရေစီကညီသက်အောင်ချင့်ရတာအဲ့တော့မချင့်မဲနဲ့တော့ရမှာမဟုတ်ဘူးဒီမိုကရေစီနဲ့မတန်ဘူးဆိုတော့ပြောနေလို့လည်းဖြစ်တဲ့ကိစ္စမျိုးမဟုတ်ဘူးကျွန်တော်ကကြည့်ရမှာပဲကျွန်တော်နမူနာတစ်ခုပြောမယ်ဗျာကျွန်တော်တို့ပညာရေးကိုပထမစတော့ကဗမာပြည်မှာခင်ဗျားတို့က2530ဆိုတာသိတာ哦ဗျာကျွန်တော်တို့ဖိုးဖွားတွေလက်ထက်တုန်းကနောဧကနောနဲ့သွားတာဒါပေမဲ့ကျွန်တော်တို့က2530ကိုတော်တော်လေးကြည့်ရတယ်အဲ့ကြည့်ရတော့မှအဲ့ကနန်းတင်ချာကိုတက်တက်လာတယ်အဲ့တော့ကျွန်တော်ပြောနေတာအဲ့ဒီကပုံပြီးတိမ်မွေးတဲ့ဒီမိုကရေစီကဒီလိုပဲကြည့်ရမှာပဲမရဘူးဆိုပြစ်တာဘယ်တော့မှရမှာမဟုတ်တော့ဘူးပေါ့ဗျာ
ကဗျာဆရာကိုလေးအင်းဝကုံကြီးကလည်းတန်ရှင်းတည်မြဲရွေးကောက်ပွဲတွေနဲ့နှိုင်းရှင်ပြီးအခုလိုပြောပြပါတယ
်ကျွန်တော်တို့เจ้าง่าพระขาซะมาตีเมตันရှင်ยวยกอบเวရှိတယ်ဗျာအဲ့ဒီယောကလည်းตีเมကလူတွေကတော်တော်ကြမ်းနေဗျာတတ်ထဲလေตีเมကတော်တော်ဥစီးမိတယ်လို့ပြောတယ်ဆိုတော့တန်ရှင်ဘက်ကဥနုကိုကိုကြီးနုตีเมတွေကတော့အတော်ကိုစူးစားကုန်ကြပြီကိုကြီးနုလှုပ်လीဆိုငါ့အတွက်ကြောင်ငင်းစီုံပေးလိမ့်မယ်အဲ့ဒီစကားကြားဘူးရဗျာအဲ့ဒါကရင်ကတော့လေตีเมတွေဘလောက်စူးစားစူးစားကျွန်တော်တို့ငဇွန်ခေါင်လုံးမြိုင်တို့မိမပူပဲမလဲတို့ဆိုတဲ့ဟိုရင်းတွေကအတော်လူသက်တာကြီးတော်တော်တွေ့ကြရတယ်ဗျအဲ့တော့ဖလစ်ကျန်းနဲ့တီမဲကခုနကဥလူပြောသလိုဥလူအတွက်စီယုံပေးသွားတယ် ဒီကောက်ပွဲကြတော့စာရှင်ပုံအော့ပလိုက်တယ်စာရှင်နိုင်ပါတယ်အဲ့တော့လူတွေကသိပြီလားပေါ့ဗျာဘယ်သူဖြူလဲဘယ်သူမဲလဲဘယ်သူမားလဲဘယ်သူမန်လဲအဲ့တော့ဒီကောက်ပွဲဟာတကယ်လွတ်လွတ်လပ်လပ်သာဒီကောက်ပွဲဖြစ်ပါစေအမှန်တရားပေါ်ပါတယ်ဒီကောက်ပွဲတစ်ခုဟာအရေးကြီးတဲ့ဆရာကပေါ်လစီနဲ့ဆိုင်နေကြ ဒီမိုကရေစီရှိုက်တဲ့လူလက်ထက်မှာတော့ဒီမိုကရေစီမကြိုက်တဲ့လူလက်ထက်မှာကျတော့ဒီမိုကရေစီကမထွန်းကားသေးဘူးပေါ့ဗျာခဏငုတ်နေတာပေါ့သို့သောဒီမိုကရေစီဆိုတာကလူမှုဆန္ဒကိုဗျာအဲ့ဒီလူမှုဆန္ဒအမှန်ပြောပြရမယ်တင်ပြနိုင်ခွင့်ရှိတဲ့ကာလမှာတော့မှန်တဲ့လူကနိုင်မှာပေါ့ဗျာ
မြန်မာနိုင်ငံကအထင်ကရအနုပညာရှင်ကြီးတွေပြောပြတဲ့ရွေးကောက်ပွဲအကြောင်းစုစည်းတင်ပြလိုက်တာပါခင်ဗျာ